ဗိုင်းရပ်စ်ပိုးသည့်မြို့တွင်းနှင့်ဖြစ်ပေါ်နေတဲ့ရုပ်နေငယ်လေပိုင်းဝူဟန်မြို့မှာယောဂဗိုလ်ကူးစက်ခံရသူနောက်ထပ်၄ဦးတိုးလာတဲ့အကြောင်းဒေသဆိုင်ရာကျန်းမာရေးတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။အဲဒီဒေသကနေအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့လေယာဉ်စီးခီးတွေကိုအမေရိကန်နေစည်း၃ခုမှာစပီးစံတက်စစ်ဆေးတဲ့နေ့မှာပဲအခုလိုယောဂဗိုလ်ကူးစက်ခံရသူထပ်တိုးတဲ့တွင်ထွက်လာတာပါ။စနေနေ့အထိဆိုရင်ယောဂဗိုလ်ကူးစက်ခံရသူပေါင်း၄၅ယောက်ရှိပြီး၅ယောက်ကဆိုရင်ရပါတယ်။၅ယောက်ကိုဆေးရုံကဆေးခွင့်ပေးလိုက်ပြီးဖြစ်ပြီးတော့ကျန်းသူတွေအချင်းတွေကတည်ငြိမ်လာပြီလို့ဝူဟန်စီရင်ကာယကျန်းမာရေးကော်မရှင်ကပြောပါတယ်ဒီယောဂဗိုလ်ကြောင့်တည်ဆုံးသူကတော့2ယောက်ရှိသွားပါပြီဝူဟန်ဒေသကြီးတက်ကလာတဲ့ခီးတွေမှာယောဂလက္ခဏာရှိမရှိစစ်ဆေးဖို့အတွက်ဆန်ဖရန်စစ္စကိုနယူးယောက်နဲ့လော့စ်အင်ဂျလိစ်လေဆိပ်တွေမှာဝန်ထမ်းအကြီးအကဲတရားချထားမယ်လို့အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ကတောက်ကြနေမှာပြောပါတယ်ဝူဟန်ကနေတိုက်ရိုက်ပြန်လာတဲ့ဒါမှမဟုတ်ဝူဟန်မှာလေရင်ကြောင်းစီလာတဲ့ခီးတွေကိုအဓိကထားပြီးစစ်ဆေးကြမှာပါအခုကြားရသူတို့များဟာဟူဝမ်မြို့စင်ကြီးဘုံဒေသကအစားအစာရောင်းတဲ့ဈေးတစ်ခုမှာအလိုလိုခဲ့သူတွေဒါမှမဟုတ်အဲ့ဒီကိုသွားခဲ့သူတွေဖြစ်တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ထိုင်းနိုင်ငံက2ဦးနဲ့ဂျပန်နိုင်ငံက1ဦးလို့လည်းရောဂါပိုးကူးစက်ခံရပြီးအဲ့ဒီလူတွေဟာဟူဟန်ကိုသွားပြီးတဲ့နောက်ဖြားလာကြတာလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီဗိုင်းရပ်စ်ပိုးဟာသရေးဆန်ကနေလူကိုကူးစက်တာလို့ကျန်းမာရေးတာဝန်ရှိသူတွေကယူဆထားပါတယ်။လူလူချင်းကူးစက်နိုင်တဲ့အဆင့်ထိရောက်ပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။CDC တာဝန်ရှိသူတွေကတော့အကန့်အသတ်နဲ့ပဲလူလူချင်းကူးစက်နိုင်ခြင်းရှိတယ်ဆိုတဲ့အချက်အချို့တွေ့ထားတယ်လို့ပြောပါတယ်။သိပ္ပံပညာရှင်တွေကတော့ဗိုင်းရပ်စ်ပိုးဟာပိုပြီးအန်ဒရယ်ကြီးတဲ့အဆင့်ကိုအသွင်ပြောင်းသွားနိုင်ခြင်းရှိနေတယ်လို့ပြောပါတယ်။